တိပတ်ကလေးကြောင့်တန်းနဲ့ချီတဲ့ပြည်သူတွေအငတ်ပေးဆိုင်ပြီးနာမကျန်းချင်တဲ့အန်ဒီရ်နဲ့ရင်ဆိုင်နေရတဲ့အာဖဂန်နစ္စတန်နိုင်ငံမှာကျမ်းမာရေးဆောင်ရှောက်ကုသမှုကအထူးလိုအပ်လာနေတယ်လို့ဒဗျူရှိုကမ္ဘာကျမ်းမာရေးအဖွဲ့ကြီးကသတိပေးလိုက်ပါတယ်။ဒဗျူရှိုရုံးချုပ်ရှိရာဂျန်နေဘာကနေလီဇာစလိုင်းသတင်းပေးပို့ထားတာကိုတင်ပြပေးမှာပါ။အမျိုးသမီး၄သန်းကျော်နဲ့ကလေးငယ်၁၀သန်းအပါအဝင်အာဖဂန်လူဦးရေထက်ဝက်လောက်ဟာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေတာဖြစ်ပါတယ်။အာဖဂန်လူလူသုံးပုံတစ်ပုံကတော့ဆိုးရတဲ့အငတ်ကြီးနဲ့ရင်ဆိုင်နေရတယ်လို့အသက်၅နှစ်အောင်ကလေးငယ်ထက်ဝက်ကျော်လောက်ကလည်းအဟာရချို့တဲ့တံကိုခံနေရတာပါ။ဒါအပြင်လက်ရှိကျုံနေရတဲ့မုန်းခေါင်ရေရှားပြဿနာကလည်းငိုဆိုးရတဲ့အခြေအနေကိုပိုပြီးဆိုးလာစေပါတယ်။ဒဗျူရှိုတာဝန်ခံတွေကတော့သူတို့ဟာအာဖဂန်စတန်နိုင်ငံထဲမှာပဲနေပြီးလိုအပ်တဲ့ချမ်းမာရေးဆောင်ရှောက်မှုတွေလုပ်ပေးမယ်လို့ပြောပါတယ်။ဒါပေမဲ့လည်းအာဖဂန်စတန်နိုင်ငံထဲမှာအဖွဲ့အစည်းအားလုံးကလည်းစီးဝစီးကန်းတွေချမ်းမာရေးလုပ်သားတွေနဲ့အရက်သားတွေကိုအကာအကွယ်ပေးဆောင်ရှောက်မှာပဲဒါမျိုးလုပ်ပေးနိုင်စွမ်းရှိမှာလို့ WHO ပြောခွင့်ရတာရစ်ဂျန်ဆာရဘိတ်ကပြောပါတယ
် Continuity of health services must continue without interruption across the country with a focus on ensuring the women have access
and what you might ဆောင်ရှောက်မှုရဆက်လုပ်နိုင်မှုကနောက်ရက်တွေမှာရှိမှာဖြစ်မှာပါအမျိုးသမီးတွေအတွက်အမျိုးသမီးဆရာဝန်တွေသူနာစုတွေကုသဝင်ရဖို့လိုတယ်လို့ပြည်မှာဆေးရုံဆေးခန်းအများစုလည်းလက်ပတ်နိုင်မှုလိုပါတယ်ဒီလိုလုပ်နိုင်မှုအတွက်ပြည်နယ်စစ်မှာဘလောက်စောင့်ကြည့်ထိန်းသိမ်းပေးနိုင်လဲဆိုတဲ့ပုံမှာမူတည်နေပါရဲ့
အမျိုးသမီးဝန်ထမ်းတွေအပါအဝင်ကျန်းမာရေးလုပ်သားတွေကသူတို့တာဝန်ကျတဲ့နေရာကိုပဲသူတို့ပြန်သွားခြင်းတာဝန်ထမ်းဆောင်ခြင်းတွေကြတာပါအာဖဂန်မှာတာလီဘန်တွေတက်လာတော့သူတို့ကအမျိုးသမီးတွေကိုအလုပ်လုပ်ခွင့်ပညာသင်ခွင့်ပေးမှဖြစ်ပြီးအမျိုးသမီးရပိုင်ခွင့်တွေကိုပါအကာအကွယ်ပေးမယ်လို့ပြောပြခဲ့တာပါဒါပေမဲ့လည်းတနင်္ဂနွေလုံးကိုသူတို့ထိန်းချုပ်လိုက်နိုင်ချိန်မှာတော့အမျိုးသမီးအလုပ်သမားတွေကိုအလုပ်ဖြုတ်ဖြစ်တဲ့ဆိုတဲ့သတင်းတွေထွက်လာပါတယ်။အမေရိကန်နဲ့နေတိုးမဟာမိတ်တပ်ဖွဲ့တွေအာဖဂန်ကနေရုတ်သိမ်းခဲ့တဲ့နောက်ပိုင်းပြီးခဲ့တဲ့နှစ်လတာကာလအတွင်းအာဖဂန်နစ္စတန်နိုင်ငံသား3သိန်းလောက်နေအိမ်တွေကနေထွက်ပြေးခဲ့ကြတာဖြစ်ပါတယ်။ဒီလိုနေအိမ်ဆောက်ခွာထွက်ပြေးရသူတွေဟာအခုအခါမှာရင်ဆိုင်နှိမ်စွန်းစိတ်ကိုနှေးပါနေပြီးစားစရာမရှိ၊နေစရာမရှိ၊ကျန်းမာရေးပြဿနာအမျိုးစုံကိုခံစားနေရသူအများအပြားရှိလာနေတယ်လို့
And in areas where people have recently fled, including Kabul, WHO received field reports of increasing cases in diarrhea.
Kabul is a power. The Chinese have been through three large areas in Myanmar. One show, one pita, hara chute da, two two da. COVID-19 yoga lesson yuri, two niya yuri ne, tapa miya luna yuri, two la niya yuri. WHO ga tuishi thaba yuri. So yana nasa tiya ni ma, WHO thapa ne, seo seo kuna sebu, cha la jare, seo yana yari yuri jama ro,ပြစ်ခနဲ့ဆက်နေတဲ့စိတ်တရားရသူပေါင်းက14,000လောက်ရှိပါတယ
်။ဒါဟာမနစ်ကဒီချိန်မှာတွေ့ရတဲ့စိတ်တရားရသူအကြီးအကျယ်ထက်30ကျော်ပိုလာတာလို့လည်းပြောပါတယ်။ဆေးရုံဆေးခန်းတွေအတိုက်ခိုက်ခံနေရတာကလည်းအဓိကစိန်ခေါ်မှုတစ်ခုဖြစ်နေရှိနေတယ်လို့ WHO ပြောကြရကပြောပါတယ်။ဒီနှစ်ပထမနှစ်ဝက်ထဲမှာပဲဆေးရုံဆေးခန်း26ခုပျက်စီးခဲ့ရတယ်လို့ကျန်းမာရေးလုပ်သား12ယောက်တေဆုံးခဲ့ရပြီး30ကျောက်ကတော့ကိုကြည့်လျက်ကျူးလွန်တာကိုခံခဲ့ရတယ်လို့လည်းပြောပါတယ်။ဆေးနဲ့ဆေးပစ္စည်းတွေမလုံလောက်ပဲဖြစ်နေကြောင်းနဲ့အထူးသဖြင့်တိုက်ပွဲတွေကြောင့်ကလေးငယ်တွေကြားအဟာရချို့တက်မှုတိုးလာတာကိုဖြေရှင်းဖို့အားဖြည့်စာတွေလိုအပ်နေတယ်လို့တားဖွားမြည့်ဆိုင်ရာဝန်ဆောင်မှုတွေကလေးချမ်းမာရေးဝန်ဆောင်မှုတွေပေးဖို့လည်းအထူးလိုအပ်နေပါတယ်လို့ WHO ကပြောပါတယ်။